မရိကန်သမ္မတဒေါနထရမ့်ဟာပြည်တွင်းမှနိုင်ငံရေးပြဿနာတွေရင်ဆိုင်နေရချိန်မှာပဲပထမဆုံးအကြိမ်ပြပခီးစဉ်အဖြစ်နဲ့ဒီကနေ့တောက်ကြနေမှာအင်ဂျီရောကနေထွက်ခွာမှာဖြစ်ပါတယ်အရှေ့အလယ်ပိုင်းနဲ့ဥရောပလေးနိုင်ငံခီးစဉ်ဟာသမ္မတထရမ့်အတွက်စိန်ခေါ်မှုတစ်ခုဖြစ်မယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်ဒီကြောင့်ကိုတော့ AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ငင်းပေါ်စရာကိစ္စရပ်တွေကြေကြေလောင်လောင်ထွက်ပေါ်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့အရှိအလယ်ပိုင်းနဲ့ဥရောပခီးစဉ်ဒီကနေ့တောက်ကြနေမှာစတင်လိုက်ပါပြီအမေရိကန်သမ္မတဒေါ်တော်များများဟာသူတို့ရဲ့နိုင်ငံတကာခီးစဉ်တွေကိုကနေဒါမက္ကဆီကိုစတဲ့အိန္ဒိယနိုင်ငံခီးစဉ်တွေနဲ့စတင်လို့ရှိပေမဲ့သမ္မတထရမ့်ကတော့ Saudi Arabia နိုင်ငံကိုအရင်သွားမှာပ
ါ With the safety security and interest of the American
မိဂန်လူလူရဲ့အကျိုးစီးပွားဘေးကင်းလုံခြုံရေးအတွက်ဦးစားပေးဆောင်ရွက်တဲ့အနေနဲ့မိတ်ဆွေဟောင်းအနေနဲ့ပုံမူခံစားရတဲ့ဆက်ဆံရေးထူထောင်သွားမှာဖြစ်တယ်လို့မိတ်ဆွေသစ်တွေလည်းရှာဖွေသွားမှာပ
ါ Sorry Arabia နိုင်ငံပြီးရင်တော့သမ္မတထရမ့်မှာ Israel Vatican နဲ့ Brussels နိုင်ငံမှာကျင်းပမဲ့ NATO မြောက် Atlantic စစ်စာချုပ်အဖွဲ့ကြီးရဲ့အစည်းအဝေးကိုတက်ရောက်မှာပါ Sicily မှာကျင်းပမဲ့ G7 ထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်နိုင်ငံတကာလေလံရေးနဲ့မဟာဗျူဟာစင်တာကနိုင်ငံရေးအကဲခတ်ဟေတာကွန်လေးက
It's certainly an incredibly ambitious trip. Usually presidents wait
a little bit. တဟာတကယ်ကိုအစားစီစဉ်ခဲ့တဲ့ခီးစဉ်မှာအရှိအလယ်ပိုင်းရေဟာရှုပ်ထွေးလွန်းလာကြောင်းသမရတွေဟာအချိန်တိုင်းတာတစ်ခုတည်းစောင့်ကြည့်ပြီးမှသာစတင်လှုပ်ဆောင်လို့ရှိပါတယ်
။သမရအင်မီရောကတော့ဒီခီးစဉ်ကိုတမိုင်းဝင်ခီးစဉ်အဖြစ်ရည်ညွှန်းပြောဆိုထားပြီးထရမ့်ဟာကမ္ဘာဘာသာကြီးသုံးခုရဲ့အထွတ်မြတ်ထားရနေရာကိုတွားရောက်တဲ့ပထမဆုံးသမရဖြစ်လိမ့်မယ်လို့ဆိုပါတယ်။ Saudi Arabia နိုင်ငံကိုရောက်ရင်တော့အာရဗ်နိုင်ငံကခေါင်းဆောင်တွေနဲ့လည်းသမရထရမ့်တွေ့ဆုံပြီးမိန့်ခွန်းပြောကြားသွားမှာပါ။ Islam အစွန်းရောက်တွေနဲ့ American RS ဆက်ဆံရေးနဲ့ပတ်သက်ပြီးပြောကြားသွားဖို့ရှိပါတယ်။မူဝါဒရေးရာဆိုင်ရာ Washington Institute ကပင်လယ်ကွေ့နဲ့ဆိုင်းယံမူဝါဒဆိုင်ရာအကြီးအကဲ Simon Henderson က
Saudi Arabia is delighted.
ဒီစဉ်နဲ့ပတ်သက်လို့ Saudi Arabia ကကြေညာမှာပါအမေရိကန်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေမှာသူတို့ကမှီခိုနေရတာပါသမ္မတအိုဘားမားတို့ကသူဟာအီရန်ကိုမျက်နှာသာပေးခဲ့တယ်ဆိုပြီးအကြီးအကျယ်မကြေညာဖြစ်ခဲ့တာပ
ါ Israel နိုင်ငံကိုရောက်ရင်တော့သမ္မတထရမ့်မှာ Israel ဝန်ကြီးချုပ် Benjamin Netanyahu အပြင် Palestine သမ္မတ Mahmoud Abbas နဲ့လည်းတွေ့ဆုံမှာပါအမေရိကန်သမ္မတရွေးကောက်ပွဲအပြီးသဘောထားကွဲလွဲမှုတွေကိုပြန်လည်ကူစားဖို့မဟာမိတ်တွေရဲ့ဆွေးနွေးမှုတွေကိုဖြေပြောက်ဖို့နဲ့သမရထောက်ဝန်တွေကိုနိုင်ငံရင်းနှင်းထမ်းဆောင်နေတယ်ဆိုတာကိုပြသဖို့ဒီခီးစဉ်ကိုအသေးချာစီစဉ်ခဲ့တာပါ။ဒါပေမဲ့လည်းသမရထရမ့်ရဲ့အငင်းပွားစရာကိစ္စရပ်တွေနဲ့မထင်မဖဲပြောဆိုတတ်မှုတွေကြောင့်အဆင်ပြေပါမလားဆိုတဲ့သုံးသပ်မှုတွေလည်းရှိနေတာပါ။ကွန်လေးက
I think the world is just fascinated right now with what is going on within Washington.
နိုင်ငံရေးပြောင်းလဲမှုသမရရဲ့အနေအထားစရာတွေပါဝင်တဲ့ Washington ကနိုင်ငံရေးအခြေအနေဘာဖြစ်နေတယ်လဲဆိုတာကိုကမ္ဘာကြီးကစိတ်ဝင်စားနေတယ်လို့ထင်ပါတယ်။သမရရဲ့လှုပ်ရှားမှုတိုင်းကိုစိုးတိတ်တိတ်နဲ့စောင့်ကြည့်နေရမှာလားဆိုတာကလည်းအထူးကအရေးကြီးတဲ့မေးခွန်းပါ
။သမရအနေနဲ့ဒီခီးစဉ်မှာပြဿနာအကြီးအကျယ်မရှိဘဲအောင်မြင်မှုအနိုင်ငယ်ဆောင်ကျင်းပေးလာနိုင်တဲ့ဆိုရင်ကိုဒါဟာလုံလောက်နေပါပြီလို့အင်ဗျူရောအနေနဲ့ယူဆနိုင်ကြောင်းနိုင်ငံရေးအခက်အခဲတွေကသုံးသပ်ကြပါရခင်ဗျာ။